အာဆီယံနိုင်ငံများ၏ဝင်ကြီးတွေနဲ့အတူအရှေ့အာရှထိပ်သီးညီလာခံနဲ့အာဆီယံဒေသရင်းလူမျိုးရေးဆွေးနွေးပွဲတွေတက်ရောက်ဖို့ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်ကိုရောက်နေတဲ့နိုင်ငံခြားရေးဝင်ကြီးဘလင်ကန်ကမြန်မာစစ်ကောင်စီရှေ့နှစ်မှာကျင်းပမယ့်ရွေးကောက်ပွဲကိုအတိအမှန်မပြုကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းလိုက်ပါတယ
် Ministers to continue to press the regime to end its brutal violenceTo release those unjustly detained.
မြန်မာနိုင်ငံမှာရက်စက်တဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးမတရားဖမ်းဆီးထားသူတွေပြန်လွှတ်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်အာဆီယံနိုင်ငံဝန်ကြီးတွေဆက်လက်ပြီးတော့ဖိအားပေးစီခြင်းမှာကျွန်တော်တို့ကလည်းစီးပွားရေးအရာဖိအားပေးမှုတွေရောစစ်ကောင်စီအတွက်လက်နက်နဲ့ဝင်ငွေရမယ့်နည်းလမ်းတွေပါပိတ်ပင်ဖို့ဖိအားတွေတိုးပေးနေပါတယ်ကျူးလွန်တဲ့ရက်စက်ကြမ်းကြုတ်တဲ့ပြစ်မှုတွေအတွက်တာဝန်ခံမှုရှိရမယ်ဆိုတာဒီဇိုင်းမှတ်မှတ်ဆက်ပြီးတော့လည်းတောင်းဆိုနေပါတယ်မြန်မာနိုင်ငံမှာရှစ်နှစ်စစ်ကောင်စီကျင်းပမယ့်အတူရောင်ရွေးကောက်ပွဲကိုမထောက်ခံဖို့နိုင်ငံတကာတိုင်းဝိုင်းကိုအပြင်းထန်တိုက်တွန်းပါတယ်။လက်ရှိအခြေအနေတွေအောက်ကျင်းပတဲ့ရွေးကောက်ပွဲဟာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲမဖြစ်နိုင်ပါဘူးလို့ဝန်ကြီးဘလင်ကန်ကပြောပါတယ်။အရှေ့အာရှညီလာခံနဲ့အာဆီယံဒေသရင်းလုံခြုံရေးဆွေးနွေးပွဲတွေမှာပါဝင်တက်ရောက်သူတူဖြစ်တဲ့ရုရှားနိုင်ငံရေးဝန်ကြီးလာဗရော့ပြီးခဲ့တဲ့ရက်ပိုင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အပေါ်မှာလည်းဒါဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ရေးအာဆီယံရဲ့အပြင်းထန်ကြိုးပမ်းချက်တွေကိုမထီမဲ့မြင်ပြတဲ့လုပ်ရဖြစ်တယ်လို့ဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပါတယ်ရှင်။